ဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်တန်ရှင်းကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အုပ်ချုပ်မဲ့ good governance ဖြစ်ရမယ်ဆိုပြီးပြောဆိုနေတာတွေသတင်းစာတွေမှာတွေ့နေရပါတယ်။ဒါပေမဲ့အုပ်ချုပ်မှုနယ်ပယ်အသီးသီးမှာအကျင့်ပြတ်ချစားမှုလက်ပေးလက်ယူမှုအာဏာပြချိန်ချောက်မှုဥပဒေကိုလက်တလုံးကျလုပ်ပြီးအရေးယူမှုတွေကအရင်တိုင်းပဲဆက်လက်ထွန်းကားနေသေးတယ်လို့ပြည်သူတွေကြားမှာပြောဆိုနေတာတွေကြားနေရပါတယ်။အဲ့ဒီအကြောင်းအရာတွေကမော်တော်ယာဉ်စည်းကမ်းထိန်းသိမ်းကော်မတီနဲ့ပတ်သက်လို့ကားမောင်းသူတွေတွေ့ကြုံနေရတဲ့ဖြစ်ရပ်တချို့ကိုဒီကနေ့တင်ပြပါရစေ။
ဆက်ရှင်နောက်ပိုင်းမှာဖွဲ့စည်းလိုက်တဲ့ရင်းစည်းကမ်းထိန်းသိမ်းကော်မတီဆိုတာရှိပါလေဗျ။အဲရင်းစည်းကမ်းထိန်းသိမ်းကော်မတီရဲ့အဓိကဆောင်ရွက်တဲ့တာဝန်ကတော့ရင်းတိုင်းမှုစတာတင်ရေးတာဝန်ကိုတို့ကဆောင်ရမယ်ဆိုပြီးတော့ဖွဲ့စည်းထားပါလေဗျ။အဲဒီကောင်းစဉ်အောက်မှာဘာတွေပြုလုပ်နေလဲဆိုတော့ရင်းတိုင်းမှုဖြစ်ပြီးဆိုရင်ကျွန်တော်တို့ကတရားရုံးမှာဖြည့်ရှင်းလို့မရပါဘူးဗျ။တရားရုံးကတရားသူကြည့်ရတယ်ဥပဒေရတာပြောတာတကယ်ကြတော့အဲ့မှာရင်းစည်းကမ်းထိန်းသိမ်းရဲ့ညွန်ကြားချက်မရရင်အခုမှလုံးလုံးလို့မရပါဘူး။အဲ့တော့ဒီရင်းစည်းကမ်းထိန်းသိမ်းရေးအပြီးတော့ဗိုလ်ချုပ်သားသမီးတွေဒီရင်းစည်းကမ်းထိန်းသိမ်းရေးရဲ့မိသားစုဝင်တွေသူတို့နဲ့ပါဝင်ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေကျင်းပခွင့်ရပါတယ်။ဥပမာတော့ဘောတော့ခုစိုးရရင်ပေါ့ဗျာ။ကားစားခြင်းတိုက်မိတဲ့အချိန်မှာကျွန်တော်ကတပတ်ကားကိုရော်ပေးတယ်။ချေးခွင့်ရတယ်။တပတ်ကားနဲ့ကျွန်တော်လည်းကျင်းနေမှုရရှိတယ်။တို့တော့မှုဖွင့်လိုက်တယ်။ဒါဥပဒေအရမှုဖွင့်တယ်။ဖွင့်တဲ့အခါမှာတရားရုံးမှာဖြည့်ရှင်းရတယ်။ဖြည့်ရှင်းရတော့တပတ်လူကိုလည်းကျွန်တော်ကျင်းနေအောင်ရော်တယ်။တပတ်လူကလည်းကျွန်တော်ရော်တဲ့မှုကိုကျင်းတတ်တယ်။ဒါပေမဲ့တရားရုံးမှာဖြည့်ရှင်းတဲ့အခါမှာတရားရုံးကနေပြီးတော့ဒီဥစ္စာကိုစင်ပယ်ခွင့်မရှိဘူးဗျ။ကျွန်တော်ကြေးထားပြီးမှလည်းရင်းစည်းကမ်းပုတ်ခွင့်ရင်ပါကျွန်တော်ထောင်ချသေးတော့အမိတ်ပေးလိုက်ရင်လည်းကျွန်တော်ထောင်ချပါလေဗျ။အဲသူတို့နဲ့ပတ်သက်တဲ့ဘုချုပ်အတိုင်းဝိုင်းကမိသားစုတွေစီးပွားရေးလုပ်ငန်းရှင်တွေအဲအဲ့အရာတွေကကြတော့ကင်းလို့စေဆိုပြီးဖြစ်တယ်ဗျ။
ရန်ကုန်မြို့ကရေမောင်းတူပြောပြသွားတာပါ။ဒါအပြင်မော်တော်ယာဉ်စည်းကမ်းထိန်းသိမ်းကော်မတီကချမှတ်ထားတဲ့စီမံချက်ဒဏ်ငွေဆိုတာလည်းရှိနေပြီ။အဲ့ဒါကတော့တာမန်ပြည်သူတွေစည်းကမ်းချိုးဖောက်ရင်ပေးဆောင်ရပေမဲ့အာဏာပိုင်တွေနဲ့ပတ်သက်သူတွေကတော့ကင်းလွတ်ခွင့်ရနေတယ်လို့လည်းသူကပြောပါတယ်
။အဲ့ဒီစီမံချက်ဒဏ်ငွေဆိုတာလည်းနားပါဆိုတာလက်ထက်မှာဆရာဝန်ထုတ်ပြန်ကြေညာခြင်းမရှိမနဲ့သူတို့ရုံးတင်းပိုင်းလိုက်ပြီးတော့ထုတ်ပြန်လိုက်တဲ့ကြေညာချက်တွေဖြစ်တယ်။အဲ့ကြေညာချက်တွေကတော့ဘာလဲဆိုတော့ကျွန်တော်တို့မီနီဖြတ်မိတယ်ဆိုပါဆိုဗျာ။နိုင်ငံတကာမှာလည်းမီနီဖြတ်မိမှားတဲ့ပြစ်ဒဏ်ပေါ်မှာဥပဒေရာဆရာဝန်ဒဏ်ငွေကိုပေးဆောင်အောင်မယ်။အခုဒီမှာတော့ဒီလိုမဟုတ်ဘူးဗျ။အဲ့ဒီဥပဒေအပြင်ကိုခဏစီမံချက်ဒဏ်ငွေဆိုပြီးတော့9,000ပေါင်းလိုက်တယ်ဗျ။ဒီ9,000ကတအားကရမုံမွေဖြစ်တောက်ခံရတာပါဆိုပြီးတော့မတရားကြီးယူခဲ့ပါလေဗျ။ခဏလို့သူတို့နဲ့ရင်းစည်းကပုတ်ဖက်နဲ့ပတ်သက်လာတဲ့လူတွေကအဲ့လာတွေကိုကင်းလို့ခက်ချက်ရပြန်ရောဗျ။ဥပမာဆိုရရင်စတစ်ကာကတ်ခွင့်မရဘူး။နားပါဆိုတာလက်ထက်မှာဆိုရင်စတစ်ကာကတ်လို့ရှိရင်ပထမတော့9,000ကသတ်မှတ်တယ်။အခုဒီဘက်သမရဦးတင်းစင်လက်ထက်မှာစတစ်ကာကို3,500ပြန်သတ်မှတ်လိုက်တယ်။ဒီဥပဒေ24ရပြတ်တန်းလာတဲ့တံမွေရအပေါင်းအားပဲရှိပါတယ်ဒီဖြစ်ကတသိန်းဆိုတာမပါဘူးအဲ့ဒီတသိန်းကနှုတ်ကြားချက်တံမွေဖြစ်နေတယ်ပထမနားပါအစိုးရမှာမီနီဖြတ်မိတယ်9,500တာကရမုံမွေပဲတောက်ခံတယ်အခုဒီဘက်အစိုးရမှာကျတော့စီမံခန့်ခွဲမှုတံမွေဖြစ်ဆက်လက်ကောက်ခံတယ်အကယ်၍သာသူတို့ရဲ့ဗိုလ်ချုပ်သားသမီးတွေဖြစ်မယ်ဒီရင်းနှီးရဲတွေနဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေသူတို့ရဲ့မိသားစုဝင်တွေဖြစ်မယ်ဆိုရင်ဒါတွေအကုန်လုံးကင်းလွတ်ခွင့်ရပါတယ်အဲ့ဒီကင်းလွတ်ခွင့်ကိုကျတော့သူတို့ကဘယ်လိုပုံစံမျိုးနဲ့ပြန်ပေးလဲဆိုတော့ပညာပေးဆိုပြီးတော့ကျွန်တော်ကတက်လို့ကပေးပါလေဗျာမနာတွေကိုမျောရဲဖို့စက်စီကိုမွေးအဒီချိန်မှာငါတို့လက်မို့နောက်ကမဆုတ်ကျမနာတွေကိုမျောရဲဖို့စက်စီကိုမွေးနောက်ထပ်ဖြစ်ရတခုကတော့တရားမဝင်တင်သွင်းပြီးအုံပြုနေတဲ့မော်တော်ယာဉ်တွေအကြောင်းပါဒီလိုမော်တော်ယာဉ်တွေကိုအရက်ခေါ်ကဝက်တော့ကားတွေလို့ခေါ်ပါတယ်အဲ့ဒီဝက်တော့ကားတွေစီကွင်းအတွက်မော်တော်ယာဉ်စီကန်းထိန်းသိမ်းရေးကော်မတီကပဲလိုင်စင်ချပေးပြီးအဲ့ဒီလိုင်စင်ရဖို့အတွက်ပေးရတဲ့လက်ငွေအမျိုးမျိုးကိုလည်းစောစောကပုံကအခုလိုစက်ပြောပါတယ ်ကျွန်တော်လိုင်စင်နဲ့ရင်ပေါ့ဗျာတောက်ကားတွေစီးကွင်းကိုလည်းကျွန်တော်ရန်ကုန်တိုင်းဒေသကြီးမန္တလေးဒေသကြီးအခြားတိုင်းတွေပြည်နယ်ပေါ့ဗျာသူတို့နဲ့ပတ်သက်တဲ့ဗိုလ်ချုပ်သားသမီးတွေသူတို့နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေစီးကွင်းရပါတယ်ဗျာဟိုတချို့ကလည်းဗိုလ်ချုပ်သားသမီးနဲ့ပတ်သက်ပြီးတော့အရက်ကလုံးတော့ပြလိုက်ရင်ဒီစီးကွင်းကစားရတယ်ရပါတယ်ဗျာအဲဘာရောက်မျိုးလဲဆိုတော့ကျွန်တော်တို့ဘက်လေးပဲဒုမဟုတ်ကျွန်တော်တို့ဂိုးလေးပဲပါရတဲ့ဘူးလေးပဲပေါ့နော်အဲ့လိုပြရပါတယ်အဲဒီပတ်သက်မှုမရှိဘူးဒီတိုင်းနဲ့ဝင်ရမယ်ဆိုရင်ကျွန်တော်3,000ကို7,000လောက်ပေးရပါတယ်မသိရင်မသိဆို3,000လောက်ပြီးပေးရတာမျိုးလည်းရှိပါတယ်ကြာလက်ရှိဒီဆန်ရှင်းဆိုတော့လက်ထက်မှာလည်းလောက်ပါဒီဆက်လက်ဖြစ်ပွားနေတယ်ဟောအဲ့လားအပြင်ကိုဘာတွေခက်ဖြစ်လဲဆိုတော့အဲ့တိုင်းနဲ့ပြည်ကစီးကြီးမှာမှကျွန်တော်နေပြီးတော့တစ်မျိုးတော့လုံးဝဖန်ဆီးခြင်းလည်းမရှိဘူးတမ်းတယ်လို့ကျင်ညာထားခြင်းလည်းမရှိဘူးချင်းပြပေးတာလားဘယ်လိုဖြစ်လဲဆိုတာတော့ကျွန်တော်လည်းနားမလည်ဘူးကြာဒီလိုမျိုးမှာဆိုရင်ဌာနဆိုင်ရာမိသားစုဝင်တွေကဝတ်တော့ကားလေးစီးသလိုဟိုကျုပ်စစ်စစ်အတိုင်းဝင်ပတ်သက်တဲ့မိသားစုတွေရဲ့စီးနေတယ်လို့အကြတားပြည်သူတယောက်အနေနဲ့လည်းနေပြည်တော်မှာဝတ်တော့ကိုတရားဝင်စီးလို့ရပါတယ်။နောက်ဆုံးတော့ဒီနေပြည်တော်မှာဆွလဲဆိုတော့ကျွန်တော်နေပြည်တော်မြို့တက်တဲ့အခါမှာလုံလန်းဝင်တုံးနေတဲ့ရန်ရပါဥမာဘတ်ဖိုးကျွန်တော်ဘောဒူစာပေါ့ဗျာ။အဲ့ကားရီယာစာအကုန်လုံးနေစင်မဲ့
ရင်းနေရဖြစ်ပါတယ်။ဒါကြောင့်ပေါ်မှာတော့ခဏလို့ကျင်းနေလို့မရှိတဲ့လူကတော့ဝတ်ကျင်းနေရင်ကျွန်တော်တို့ခံရတဲ့အရေးယူချက်ခံရတဲ့ဒီဘက်ကကာလမှာဆိုရင်ဘလူထောင်ဆတာတွေရှိခဲ့ပါတယ်။
အရင်စစ်စိုးရလက်ထက်မှာရင်တိုက်မှုကိုတရားသူကြီးကအဲ့ဒီဘုတ်အဖွဲ့ရဲ့ညွှန်ကြားချက်အတိုင်းစီရင်ခဲ့ရတဲ့အတွက်အခုအစိုးရအသစ်လက်ထက်မှာတော့ဒီအဖွဲ့ကိုဖျက်သိမ်းသင့်ပြီလို့သူကဆိုပါတယ
်ဟုတ်လားဒီဘက်မှာဆိုရင်သမ္မတဦးတင်းစင်ရပြီးတော့တန်ချင်းအစိုးရအခြေခံပြည်ဝတဲ့ဒီမိုကရေစီနိုင်ငံကိုပေါ်ဆောင်နိုင်ရမယ်ဆိုပြီးတော့သူရဲ့ဒီကောမှာကြွကြော်ခဲ့ပါတယ်ဟုတ်လားကြွကြော်တဲ့မေဂွန်ဘဲမှာ clean government နဲ့ခဏအခြေခံပြည်ဝတဲ့ဒီမိုကရေစီနိုင်ငံလို့ဒါပြောပေမဲ့ခဏလို့ဒီဘိုးချုပ်တိုင်ဝမ်ကမိသားစုတွေဒီရင်တိုင်းရဲနဲ့ပတ်သက်တဲ့မိသားစုဝင်တွေစီးပွားရေးလုပ်ငန်းရှင်တွေကိုအကာအကွယ်ပေးနေတုံးပါပဲဗျ။အဲ့တော့တကယ်အရတားတယောက်အနေနဲ့အဲ့ဒီအပေါ်မှာအရန်ကိုဒုက္ခတွေ့ရပါတယ်။ဒီဖွဲ့စည်းဆိုတာဖြတ်သိမ်းတင်ပါပဲ။
တော်ရရှင်များခင်ဗျာတန်ရှင်းကောင်းမွန်တဲ့စီမံခန့်ခွဲမှုနဲ့အုပ်ချုပ်မဲ့ good governance အောက်မှာအယက်သားပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့ဖြစ်ရပ်တွေကမော်တော်ယာဉ်လောကအကြောင်းတစ်စိတ်တစ်စောင်းကိုတင်ပြလိုက်တာပါခင်ဗျာ
မနာတွေကိုပြောရဲဖို့သက်စီကိုမွဲအာဒီချိန်မှာငါတို့လက်မနောက်ကိုမဆုတ်ကျေမနာတွေကိုပြောရဲဖို့သက်စီကိုမွဲအာဒီချိန်မှာငါတို့လက်မနောက်ကိုမဆုတ်ကျေ